နိုင်ငံတကာယာစွဲမှုခုံရုံး ICC ကဖန်ဝရန်ထုံမဲဆိုရင်အဖမ်းခံမှုအသိရှိကြောင်းဟောင်ကောင်မှာရောက်ရှိနေတဲ့ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေကပြောလိုက်ပါတယ်။ သမရာတာဝန်ယူစဉ်မူရစေဝါနှိမ်နင်းတဲ့စစ်စင်ရေးအတွက်လူထောင်နဲ့ချီပြီးတော့တပ်ဖြတ်ခံခဲ့ရတဲ့အပေါ်ICCကဖန်ဝရန်ထုတ်ဖို့ကြိုးပမ်းနေတဲ့သတင်းတွေထွက်ပေါ်နေစေမှာပဲအခုလိုပြောလိုက်တာပါ။ရာဇဝဲမှုတွေကိုတိုက်ဖြတ်မှုအတွက်ထင်ရှားတဲ့မျိုးတော်ဝင်အဖြစ်ကနေမူရစေဝါနှိမ်နင်းရေးမဲဆွယ်စည်းရုံးမှုတွေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့2019ခုနှစ်မှာသမရာဖြစ်လာတ တပ်ဖွဲ့ Interpol ကတရားဝင်ဆက်သွယ်လာရမျိုးမရှိသေးပေမဲ့ဒုသားတွေကိုဖမ်းဆီးလွှဲပြောင်းပေးနိုင်ခြေရှိတယ်လို့ပြောပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpol ကဖမ်းဝရမ်းနဲ့တောင်းခံလာခဲ့ရင်ဥပဒေနဲ့အညီလိုက်နာဖို့အဆင်သင့်ရှိတယ်လို့လည်းတမရယုံပြောရင်းဆိုခွင့်ရှိသူကပြောပါတယ်။ICC အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံရဲ့လက်အောက်ခံဟောင်ကောင်ကျွန်းမှာတမရဟောင်းဒူတာဒီဘလောက်ကြကြဆက်နေနိုင်မဲဆိုတာကတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးပါဘူးဒူတာဒီဟာဖိလစ်ပိုင်အလုတ္တမားထောင်ပေါင်းများစွာတက်ရောက်တဲ့စီးရုံးလှုပ်ရှားမှုပွဲမှာမိကွန်းပြောဖို့အတွက်ဟောင်ကောင်ကိုရောက်နေတာဖြစ်ပြီးတော့လာမယ့်ဖိလစ်ပိုင်ဂျားပြက်ရွေးကောက်ပွဲမှာအထက်လွတ်တော်လောင်းနေရအတွက်ထောက်ခံမှုတိုးလာဖို့လည်းမျှော်လင့်နေတာပါတမရဟောင်းဒူတာဒီကတော့တိုင်းပြည်နဲ့လူမျိုးအတွက်လှုပ်ခဲတာတာဖြစ်ပြီးတော့ ICC ကဖမ်းရန်ထုတ်ခဲ့ရင်အဖမ်းခံမှုအသင့်ရှိတယ်လို့လည်းစီယုံရင်မိန်ကုန်မှာပြောခဲ့ပါတယ်ရှင်